ထိုင်းမြန်မာနယ်စပ်ကရွှေပြောင်းစာတင်ကျောင်းပေါင်း20ကျော်ကကျောင်းသူကျောင်းသားပေါင်း9200ပါဟာ2016နှစ်ခုနှစ်ပညာသင်နှစ်မှာမြန်မာအစိုးရစစ်ဆောင်မွေးပွဲတွေဖြစ်တဲ့၄တန်း၈တန်းနဲ့၁၀တန်းဆောင်မွေးပွဲတွေကိုစတင်ဖြေဆိုနေကြပြီဖြစ်တဲ့အကြောင်းVOA
သတင်းတော့မအေးအေးမှာသတင်းပေးပို့ထားတာကိုနားဆင်ပါရှင်။ထိုင်းမြန်မာနယ်စပ်ကကျောင်းပေါင်း20နှစ်ကျောင်းတွေကမြန်မာအစိုးရစစ်ဆောင်မွေးတွေကိုကျောင်းပေါင်း20ကျော်ကကျောင်းသူကျောင်းသားတွေကဝင်ရောက်ဖြေဆိုခဲ့ကြတာပါ။ဖေဖော်ဝါရီလ22ရက်နေ့မှာတော့ရွှေပြောင်းကျောင်းသားကျောင်းသူပေါင်း900ကျော်ဟာမြန်မာအစိုးရစစ်ဆောင်မွေးတွေဖြစ်တဲ့၄တန်းနဲ့၈တန်းဆောင်မွေးတွေကိုမဲဆောက်မြို့ကစာစစ်ဌာန
ကျောင်းသားကျောင်းသူပေါင်း935ယောက်ရှိတဲ့အကြောင်းကိုတော့မြန်မာရွှေ့ပြောင်းဆရာဆရာမများအဖွဲ့ BMDA ဥက္ကဋ္ဌဒေါ်ရွှေစင်ကအခုလိုပြောပြပါတယ်။တက္ကသိုလ်မှာသူစာစစ်ဌာနပေါင်းကူပေါ့။သွေးတိစာစစ်ဌာနရဲ့ပါရမီစာစစ်ဌာနရဲ့စာတူလီစာစစ်ဌာနရဲ့တုံးကူမှာသွေးတိစာစစ်ဌာနကကျောင်း635ယောက်ဖြစ်စုတယ်၄ရက်နဲ့ကြည့်တဲ့ဟုတ်၄ရက်က85ယောက်ဖြစ်တယ်။ ပါရမီစာစစ်ဌာနမှာကြတော့၄ရက်က136ယောက်ဖြစ်တယ်၁၀ရက်က27ယောက်ဖြစ်တယ်၁၀ရက်က24ယောက်၁၀ရက်က50ယောက်ဖြစ်ပါတယ်။ပြည်ပနဲ့မြောက်ရီမြို့ကပညာရေးဝန်ထမ်းတွေကနေစာစစ်ဌာနတုံးကူမှာဆက်မွဲဖြစ်စုနေကြတဲ့ကျောင်းသားကျောင်းသူတွေအတွက် လာရောက်ကြီးကြပ်ပေးခဲ့တယ်လို့လည်းဆိုပါတယ်။ဒါကပြင်၄ရက်နဲ့၈တန်းဆက်မွေးပွဲတွေကိုတင်ကြားတဲ့ဆရာဆရာမတွေကိုလည်းပညာရေးဆိုင်ရာဆွေးနွေးဖို့လည်းမှုတွေကိုလည်းလှုပ်ဆောင်ပေးခဲ့တာဟာ၃နှစ်ခန့်ရှိပြီဖြစ်တယ်လို့လည်းပြောပြပါတယ်။ပထမအဆန်းနဲ့ဒုတိယအဆန်းဆက်မွေးပွဲတွေကိုလည်းမြန်မာပြည်ကအစိုးရတည်ယုံညွန်းတိုင်းလာရောက်စစ်ဆေးမှုတွေလုပ်ခဲ့တယ်လို့လည်းပြောပြပါတယ်။ ပထမလာဘက်ဆံမီးပဲကြီးစင်မဆံမီးပဲအခုဒါအတန်းတင်ပေါ့မိခုနေကလည်းအဲ့ဒီမြန်မာဘက်ချမ်းမိခုနေကျမတို့ဒီဘက်ကိုချပြီးတယ်အဲသူတို့စီမှာရှိတဲ့ပုံစံအတိုင်းပဲအချိန်နဲ့ဒီလိုမျိုးကျမတို့ကခြေပေးရတယ်အဲသို့တော်လည်းပဲပထမလာဘက်ဆံမီးပွဲဒီမှာတော့သူတို့ဘက်ချမ်းကစူပါဗိုက်ဇာတွေကတော့မလာသေးဘူးဒါကြောင့်ကိုကျောင်းနေကစန်တာလိုက်စုပေါင်းပြီးတော့ကြီးကျက်ပြီးတော့ခြေရတယ်ပြီးတော့ကျောင်းနေကဆရာဆရာမတွေအကုန်လုံးစုပေါင်းပြီးတော့ဒီကလေးတွေအကုန်လုံးကိုအလှည့်ချာပေါ့နော်ပြန်စစ်ကြတယ
်ပြီးခဲ့တဲ့2015 2016ပညာသင်နှစ်တုန်းကတော့မြန်မာအစိုးရစစ်စံမွဲတွေဖြစ်တဲ့၄တန်းနဲ့၈တန်းစံမွဲတွေကိုရွှေပြောင်းကျောင်းကကလေးငယ်တွေဟာယာနှုံးပြစ်မိပါအောင်ချက်ကောင်းခဲ့ကြတယ်လို့ဆိုပါတယ်၁၀တန်းအစိုးရစစ်အောင်ချက်ကတော့18ရာခိုင်နှုန်းရှိခဲ့တယ်လို့ပြောပါတယ်။ထိုင်းမြန်မာနယ်စပ်မှာထိုင်းအစိုးရကအတိမတ်ပြုထားတဲ့ရွှေပြောင်းစာတင်ကျောင်းပေါင်း62ကျောင်းနဲ့ကျောင်းခွဲပေါင်း12ခုနဲ့ဆိုရင်ကျောင်းပေါင်း82ကျောင်းရှိပြီးကျောင်းသားကျောင်းသူပေါင်း14000လောက်ကျော်စာတင်ကျောင်းနေကြတာဖြစ်ပါတယ်ရှင်။